ကချင်ပြည်နယ်ဖားကံမြို့နယ်လီလိုလမ်းမကြီးဘော်ကဒွန်ပန်ရွာအနီးမှာဒီကနေ့မနက်ပိုင်းမှာပစ်ခတ်မှုတွေဆက်ပြီးတော့ရှိနေတယ်လို့ဒေသခံတွေဟာလည်းနေရဆွန့်ခွာပြီးတော့တင်းရှောင်နေရဆဲဖြစ်ပါတယ်။စကိုင်းတိုင်းကောလင်းဝန်းတို့ဘက်မှလည်းစီးရီးတင်းမာမှုတွေရှိပြီးတော့ဖုန်းအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညွန့်ကပြောပြပေးပါရှင်
။ကချင်ပြည်နယ်ဖားကံမြို့နယ်လီလိုလမ်းမကြီးပေါ်မှာစနေနေ့ကလဝါကြီးရွာနီးမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပြီးတော့ဒီကနေ့တင်းငွေနေနေ့မှာတော့ဒွန်ပန်ရွာနီးမှာထပ်မံတိုက်ပွဲဖြစ်ခဲ့တာပါ။ဒီမနက်ပိုင်းမှာတော့ခွန်ဆိုင်ရန်နဲ့ဒွန်ပန်ရွာကြားမှာလက်နက်ကြီးပစ်ခတ်တံတွေကြားတဲ့အကြောင်းဒေသခံတူကဗျူအေကိုပြောပါတယ်
။ဒီနေ့ရှိနိုင်မနေ့20အဲ့လောက်ကနေကြောင်းနေရတာအဲ့ဒါကြားရပြီးနိုင်ဘက်လောက်အဲ့လောက်ကြားရတယ်ပြီးတော့ပြန်ငင်သွားတယ်ပြီးတော့ခဏနေရတယ်အခုချင်းပြပြန်ငင်နေတော့ဖြစ်နေတယ
်ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကတော့စစ်ကောက်စီတပ်တွေဘက်က6လှန်ပစ်ခတ်တာဖြစ်နိုင်တဲ့အကြောင်းပြောဆိုကြပါတယ်စလင်နေတုန်းကလဝါရွာမှာတိုက်ပွဲဖြစ်ခဲ့တဲ့စစ်ကောက်စီစစ်ကြောင်းဟာညနေပိုင်းကျတော့ခွန်ဆိုင်ရန်ရွာမှာစခန်းချရနာရာကြောင်းအဲ့ဒီနေ့ညနေမှာပဲဒေသခံရွာသား400လောက်ဟာတိုက်ပွဲထပ်ဖြစ်မှာဆိုပြီးတော့လဝါရွာကိုတင်းရှောင်ခဲ့ကြရပါတယ်စစ်ကောင်စီစစ်ကြောင်းတချို့ဟာဒီကနေ့မနေ့မှာတိုင်းပိုင်းကိုဥတီပြီးတော့ထွက်သွားတာကြောင့်ခွန်ဆိုင်ရန်ရွာသားတွေဟာနေရပြန်လာတဲ့အကြောင်းဒါပေမဲ့လည်းရွာထဲမှာစစ်ကောင်စီတပ်တချို့ထပ်မံရောက်လာတာမို့လို့ရွာသားတွေဟာလဝါရွာကိုပြန်လည်တင်းရှောင်နေရတဲ့အကြောင်းလည်းပြောပါတယ
်ကျန်နေတဲ့စစ်ကြောင်းတွေကတော့ကနေပြန်ထွက်လာတော့တခါပြန်နည်းရလို့ပြန်ဖြစ်ပြီးသွားရတယ်တဲ့လူဦးရေကဟာဆောလောက်ရှိနေ400
ကျေးရဲ့ပြောရေးဆိုခင်ရှိသူဗမူးညော်ဘူးကတော့လီတိုလမ်းမပေါ်မှာမနေ့ကနဲ့ဒီကနေ့နှစ်ရက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့တဲ့အကြောင်းပြောပါတယ
်။ဟိုလီတိုလမ်းဘက်မှာတိုက်ပွဲဖြစ်တာရှိပါရဲ့။ဟိုတနိုင်းလမ်းဘက်ပေါ်တော့အဲ့ဒါဒီနေ့ဖြစ်တာရှိပါတယ်မနေ့ကဖြစ်တာလည်းရှိပါအဲ့ဘက်မှာတော့
တနင်္ဂနွေနေ့ညနေ3:00ခွဲလောက်ကရွှေကူမြို့နယ်ကကြောက်ကြီးရွာနီးမှာ ERI မြစ်ကိုစံတက်လာတဲ့စစ်ကောင်စီတပ်ရဲ့တင်းမောကို KAI နဲ့ဒေသခံ PDF တွေကပြစ်ခတ်တိုက်ခိုက်တာရှိတဲ့ကြောင်းရွှေကူမြို့ကံတွေကပြောပေမဲ့ဗမူးကြီးနော်ဘူးကတော့အတိမပြုတ်ပါဘူး။ကချင်ပြည်နယ်နဲ့ဆက်ဆက်နေတဲ့စကိုင်းတိုင်းအထက်ပိုင်းကောလင်းဝင်းတုံနဲ့ပင်လယ်ဘူးမြို့နယ်တွေမှာဒီကနေ့မနေ့6:00ကစပြီးတော့ဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်။ဒီချင်းဒီကိုဒေသခံတူကခုလိုပြောပါတယ
်။ဖုန်းတွေကတော့အကုန်လုံးလိုင်းတွေဖြတ်ထားတယ်။ဒီလိုင်းအင်တာနက်လိုင်းမက်ကြီးအကုန်လုံးကမမရတော့ဒီချိုကမ်ဘလူတိုင်နဲ့ညည်းရအားလေးတွေ
ဒီလ22ရက်နေ့နဲ့24ရက်နေ့ကပင်လယ်ဘူးမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ PDF အဖွဲ့တွေကြားတိုက်ပွဲဖြစ်ရမှာစစ်ကောင်စီဘက်ကအထိခိုက်အကြဆုံးများခဲ့ကြတာကြောင့်မင်းညနေခင်းကတော့ပင်လယ်ဘူးမြို့နယ်ဝမ်ဘဲအင်းကြီးရွာဘက်မှာရဟရင်နဲ့ဘုံကျဲတက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒေသခံတွေကတော့ဆက်သွယ်ရေးလိုင်းတွေဖြတ်တောက်ပြီးတော့ထိုးစစ်ဆင်လာမှုကိုစိုးရိမ်နေကြပါတယ်ဒီကနေ့မနေ့မှလည်းရဟရင်နှစ်စီးလာရောက်ခဲ့ကြောင်းသတင်းတွေထွက်ခဲ့ပြီးမြဲတိုက်ပွဲဖြစ်တဲ့သတင်းတော့မကြားသေးပါဘူးလက်ရှိတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကအခြေအနေကိုတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ